ဒီလ၁၁ရက်နေ့အင်္ဂါနေ့မနက်ပိုင်းကဝိုင်းမော်ကမ်ပိုက်တီလမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးနေကင်းဘက်မှာတော့စခန်း၃ခုကိုသိမ်းယူနိုင်ခဲ့ပြီးတော့ညနေ၅နာရီလောက်မှာစတုံးမြို့အနီးကစစ်ကောင်စီရဲ့တပ်စခန်းကြီးဖြစ်တဲ့ဗျူဟာဂုံးကိုထပ်မံသိမ်းပိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။မင်းကပိုင်း၅နာရီဝန်းကျင်နောက်မှာပေါ့နော်စတုံးဗျူဟာယုံကိုသိမ်းပိုက်လိုက်ရပါပြီ။မနေ့ကတော့တိတ်နဲ့ခန်းကတော့၄ခုဖြစ်ပါတယ်။၃ပိုင်းရယ်၊ကုံတောင်ရယ်၊စတုံးငယ်နှစ်ဖိုင်းရယ်၄ခုဖြစ်ပါတယ်။စတုံးဘူဟာကောင်းကတော့အကြီးဆုံးပေါ့နော်။သူတို့ဘီဂျီအက်ဖ်ကီလိုစစ်တုံးစခန်းဆိုင်နေတဲ့စခန်းငယ်လေးတွေတော့၆ခုလောက်တော့သူတို့ဘာသာသူတို့ထွက်ပြေးသွားတာရှိပါတယ်။ဆိုတော့မနေ့ကအလုံးကျော်တို့တင်းလိုက်တဲ့အလုံးပေါင်းကတော့၁၀ခုလောက်ရှိမှာပါနော်။ဒီနေ့တော့အဲ့ဘက်ကတော့တိုက်ပွဲတော့မရှိဘူးမင်းမင်းရှင်းရှင်းလေးတွေလုပ်နေတယ်လို့ကြားရပါတယ
်ကချင်ပြည်နယ်မှာဗျူဟာရအရေးပါတဲ့တပ်စခန်းတွေတိမ့်ပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီက VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးမနေ့ကဝိုင်းမော်မြို့နယ်ကမ်ပိုက်တီလမ်းတစ်လျှောက်တိုက်ပွဲဖြစ်စဉ်တွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာမရှိကြောင်းလည်းပြောပါတယ်ဝိုင်းမော်ဒေသခံတူကတော့ဒီတိုက်ပွဲဖြစ်စဉ်ကြောင့်ဝိုင်းမော်ကမ်ပိုက်တီတရုတ်မြို့မှာကုန်သွယ်ရေးဟာလည်းကားတော်အလာတွေရက်ဆိုင်နေကြောင်းပြောပါတယ
်အရင်နေ့ကအကြည့်တော့တွားတယ်ဒါပေမဲ့ဒီနေ့တော့မတွားတော့ဘူးအတိုင်းကြာအခုဒီနေ့ရက်ရက်တွားပြီပေါ့ဘိုးဘက်ကတန်ဖယ်လို့ဘာလို့ဝင်နေဒီကတော့မပြောကားလေဟောအောက်ပိုင်းကစီအញ្ញန်ကြီးစစ်တုံးကြီးတို့စစ်တုံးချူတို့ဒီကနေ့ထွက်တော့အရင်နေ့အကြည့်တော့သူတို့ညကြီးမှာတော့ကွန်တီနီတော့ပြင်းနေကြတယ်ဒါပေမဲ့အခုကပူဆိုးလာတော့ဒီနေ့တော့မပြူတော့ချီဖွေပဲလဲမတွားတော့အကုန်လုံးက
မနေ့က KIA သိမ်းယူလိုက်တဲ့73မိုင်စခန်းဟာဝိုင်းမော်ချီဘွေကမ်ပိုက်တီလမ်းစုံမှာတည်ရှိတာဖြစ်ပါတယ်။ဝိုင်းမော်မြို့ဟာမြောက်ပိုင်းတိုင်းစစ်တနာကျုပ်ခြေဆိုင်ရာမြကြီးနားမြို့ရဲ့အရှိတ်ဘက် ARD မြစ်တစ်ဖက်ကမ်းမှာတည်ရှိတာပါ။လောလောဆယ်မှာမြကြီးနားဝိုင်းမော်ဗမော်လမ်းကို KIA နဲ့ပူးပေါင်းတပ်တွေကမေလ21ရက်ကထိန်းချုပ်ထားပြီးဝိုင်းမော်နဲ့နှမိုင်ကွာခါရှိရွာအနီးအထိရောက်ရှိနေတယ်လို့ဒီလ17ရက်နေ့မှာတော့မြကြီးနားဝိုင်းမော်ကမ်ပိုက်တီလမ်းကိုလည်းထပ်မံထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်မြို့အနီးနားကျေးရွာတွေကပြည်သူတွေကတော့မေလအတွင်းဝိုင်းမော်အနီးဗမော်လမ်းတကြောမှာတိုက်ပွဲတွေပြင်းထန်လာတာကြောင့်နေရက်စွန့်ခွာတိမ်းရှောင်နေကြပါတယ်။တိမ်းရှောင်သူအများစုဟာဝိုင်းမော်မြို့မြောက်ဘက်ကလပန်နဲ့နောင်ချင်းကျေးရွာအပါအဝင်မြကြီးနားစားတဲ့ဒေသတွေကိုတိမ်းရှောင်နေကြတာပါ။နောင်ချင်းရွာမှာတော့စစ်ရှောင်စခန်း73ခုဖွင့်လှစ်ထားသလိုလူဦးရေ 9,000 ကျော်အထိရောက်ရှိနေတာကြောင့်နေထိုင်ရေးတောက်သုံးရည်နဲ့စားနပ်ရိက္ခာအတွက်ပါအခက်အခဲတွေရှိနေပါတယ်ခင်ဗျာ။